ခန်းကြီး၁၉အငယ်၁မှ၃၀တပံဤတော်ဖေလကကျွန်တော်ဒီလူ12,000တို့ကိုရွေးကောက်ပေးရစီယနေ့ညာ၌ပင်ကျွန်တော်ထ၍ဒါဝိဒ်ကိုလိုက်ပါမည်သူသည်မောလျက်လက်အားနည်းလျက်နေစဉ်အခါကျွန်တော်တက်၍သူကိုထိတ်လန့်စေမည်သူ၌ပါသောလူအပေါင်းတို့သည်ပြေးကြ၍ရှင်မြင်းကိုသာကျွန်တော်လှုပ်ကြံပါမည်လူအပေါင်းတို့ကိုကောရထံသို့ဆောင်ခဲ့ပါမည်ကိုယ်တော်ရှာသောသူတယောက်ထီးကိုရလျင်လူအပေါင်းတို့သည်ပြန်လာ၍ငြိမ်ဝှက်ကြပါလိမ့်မည်ဟုလျှောက်လျင်ထိုစကားကိုအပတ်ရှလုံနှင့်ဤဒေလအမျိုးအသက်ကြီးသူတို့သည်နှစ်သက်ကြ၏ထိုအခါအပတ်ရှလုံကအာခိလူဟုရှဲကိုလည်းခေါ်ခဲ့ငါတို့သည်သူ၏စကားကိုနားကြားချကုန်အံ့ဟုဆိုသည့်တိုင်ဟုရှဲသည်လာ၍အပတ်ရှလုံကအဟိတောဖေလသည်ဤမိတော်အကြံကိုပေးပြီးသူ၏စကားကိုနားထောင်တင့်သလိုသို့မဟုတ်တင်ပြောလို့ဟုဆိုလျင်ဟုရှဲကအဟိတောပေလပေးသောအကြံသည်ယခုကာလ၌မလျော်ပါခမည်းတော်နှင့်သူ၏လူတို့သည်ခွန်အားကြီးသောသူဖြစ်ကြောင်းကို၎င်းယခုမူကားတော၌တန်းငယ်ပြောက်သောဝန်မကဲ့သို့ပြင်းထန်သောစိတ်ရှိကြောင်းကို၎င်းကိုတော်တည်တော်မူ၏ခမီးတော်ဒီလဲစစ်သူရဲ့ဖြစ်၍လူများတို့နှင့်အတူမအိတ်တံယခုမှသူဒီမြေတွင်တစုံတစ်ခု၌ပုံးလျက်နေပါလိမ့်မည်သို့မဟုတ်အခြားသောအရ၌ပုံးလျက်နေပါလိမ့်မည်လူအချို့တို့သည်အူးလဲ၍သေလျင်ထိုသတင်းကိုကြားသောသူကအပန်းရှလုံးနောက်သို့လိုက်သောသူတို့သည်ဆုံးရှုံးကြပြီဟုကြားပြောကြပါလိမ့်မည်ထိုအခါရဲရင်သောသူရှင်သည်နှလုံးကဲ့သို့နှလုံးရှိသောသူသည်စိတ်ပြက်ပါလိမ့်မည်ခမည်းတော်သည်ခွန်အားကြီးသောသူဖြစ်ကြောင်းကို၎င်းသူ၌ပါသောသူတို့သည်ယဉ်ကျေးတတ္တိရှိသောသူဖြစ်ကြောင်းကို၎င်းဣဒရလအမျိုးသားအပေါင်းတို့သည်သိကြပါ၏အငယ်၁၇မှ၁၄တို့ဖြစ်၍ကျွန်တော်သည်အကြံပေးပါမည်ဒံမြို့မှဆက်၍ဘေရရှေဘမြို့တိုင်အောင်ဣဒရလအမျိုးသားအပေါင်းတို့သည်အရေးအတွက်အားဖြင့်သမုတ်တရားတဲလုံးနှင့်မြ၊ကိုရော့ထံ၌စီဝေးစေ၍ကိုရော့တိုင်စစ်ချီတော်မူရမည်။ထို့သောခမည်းတော်ကိုတွေ့သောအရက်ဆုံးတစ်ခု၌သူထံသို့ရောက်လျင်မြေပေါ်မှနှင်းကြသကဲ့သို့သူကိုလွှမ်းမိုး၍သူနှင့်သူ၌ရှိသောသူတယောက်မျှမကြံကျွင်းရ၎င်းဤခမည်းတော်သည်မြို့တစ်မြို့ထဲသို့ဝင်လျင်ဤကြေလအမျိုးသားအပေါင်းတို့သည်ကြိုးများကိုယူခဲ့၍သူမြို့၌ကြောက်စည်တခုကိုမျှမကြံစီခြင်းငှာဂျင်တဲသူဆွဲချရကြမည်ဟုလျှောက်လေသောအဘရှလုံနှင့်ဣဒရေလအမျိုးသားအပေါင်းတို့ကအာခိလူဟုရှဲပေးသောအကြံသည်အဟိတောဖေလပေးသောအကြံထက်သာ၍ကောင်းသည်ဟုပြောဆိုကြ၏အကြောင်းမူကားသာရဖျားသည်အဘရှလုံ၌ဘေးရောက်စေခြင်းငှာအဟိတောဖေလပေးသောအကြံကောင်းကိုဖျက်စေမည်အကြောင်းစီရင်တော်မူ၏အငယ်၅မှ၂၂ထိုအခါဟုရှဲသည့်ယစ်ပရောဟိတ်ဇာတုနှင့်အဗျာတာတို့အားအဟိတောဖေလသည့်ဤမိသောအကြံကိုအဘရှလုံနှင့်ဤဒေလအမျိုးအသက်ကြီးသူတို့အားပေးပြီးကျွန်ုပ်သည်လည်းဤမိသောအကြံကိုပေးပြီးတို့ဖြစ်၍ဒါဝိဒ်ထံသို့အလျင်မြန်ဆေလွတ်၍ယနေ့ညမှတောလွင်ပြင်၌မနေပါနှင့်အလျင်မြန်ကူးသွားပါသောမုတ်လင်းရှင်မြေနှင့်လူအပေါင်းတို့သည်ဆုံရှုံချင်းတို့ရောက်ကြလိမ့်မည်ဟုကြားလျှောက်မိအကြောင်းမှားလိုက်သည်ဖြင့်ယောနသန်နှင့်အဟိမတ်သည်မြို့တဲသို့ဝင်လျင်သူတစ်ပါးမြင်ပြီးဆိုသောကြောင့်အင်ယောဂေလယောနာမှနေရစဉ်တွင်မိမကလေးတစ်ယောက်တွား၍ပြောသည့်အတိုင်းသူတို့သည်ဒါဝိမိကြီးထံသို့တွား၍ရှောက်ကြ၏တို့ရတွင်လူကလေးတစ်ယောက်သည်ထိုသူတို့ကိုမြင်၍အဘရှလုံအားရှောက်လေ၏သူတို့သည်အလျင်မြန်သွား၍ဘာခုရိမြို့တွင်အိမ်တိမ်တို့ဝင်သည်ဖြင့်ထိုအိမ်ဝင်းထဲမှရှိသောရေတွင်းသို့ဆင်း၍မိမှသည်ရေတွင်းဝကိုဖုံးပြီးမှဆံကိုလှမ်း၍ထားသောကြောင့်ထိုအမှုသည်မထင်ရှားအဘရှလုံ၏ကျွန်းတို့သည်ထိုအိမ်သို့ရောက်၍အဟိမနှင့်ယောနသန်တို့သည်အဘယ်မှရှိသည်နည်းဟုမိမှအားမေးလျင်မိမှကချောင်းတစ်ဖက်သို့ကူးကြပြီဟုပြောသည်ဖြင့်သူတို့သည်ရှာ၍မတွေ့သောအခါယေရုရှလင်မြို့သို့ပြန်သွားကြ၏ပြန်သွားသောနောက်အဟိမတ်နှင့် ယောနသန်သည်ရေတွင်းထက်ကတက်၍ဒါဝိမင်းကြီးထံသွားပြီးလျှင်မြစ်တစ်ဖက်သို့အလင်းမြန်ထ၍ကြွတော်မူပါအဟိသောဖေလသည်ကိုရော့တစ်ဖက်၌ဤမိသောအကြံကိုပေးပါပြီဟုလျှောက်တော်ဒါဝိနှင့်လူအပေါင်းတို့သည်ထ၍ယော်ဒန်မြစ်ကိုကူးကြ၏မိုးလင်းသောအခါမကူးသောသူတယောက်မျှမရှိအငယ်23မှ29အခိတောဖေလာသည်မိမိပေးသောအကြံကိုမလိုက်ကြသည့်အကြောင်းကိုသိမြင်သောအခါမြဲကိုကုန်နီးတင်စေပြီးလျှင်ထ၍မိမိနေရင်းမြို့မိမိအိမ်သို့သွားသည်ဖြင့်အိမ်မှုအိမ်ရင်းများကိုစီရင်ပြီးမှလေချိုးတက်၍တည်လေ၏ဘိုးဘီတို့တင်းကြိုင်း၌တင်းကြိုကြ၏ဒါဝိဒ်သည်မဟာနေမြို့သို့ရောက်လေ၏အဘရှလုံသည်လည်းဣဒရေလလူအပေါင်းတို့နှင့်အတူယော်ဒန်မြစ်ကိုကူးလေ၏အဘရှလုံသည်ဗိုလ်ချုပ်မင်းယွာဘအရာ၌အာမတ်ကိုခန့်ထား၏အာမတ်ကယွာဘအမိဇေရုရာ၏ညီမနာဟသမီးအဘိဂဲလနှင့်ဆုံဖက်သောဣရှမေလအမျိုးယေတာ၏သားဖြစ်သည်ဣဒရေလအမျိုးသားတို့နှင့်အဘရှလုံသည်ဂိလတ်ပြည်၌တက်ချကြ၏ဒါဝိဒ်သည်မဟာနေမြို့သို့ရောက်သောအခါအာမုန်ပြည်ရဘာမြို့သားနာဟအီသားရှောဘီလောဒေဘာမြို့သားအမီလအီသားမာခိရဂိလန်အမျိုးယောခေလိမြို့သားဘာစီလဲတို့ကထိုလူတို့သည်တော၌ရေစာငတ်မွလျက်ပင်မန်းလျက်နေရပါသည်တကားဟုဆို၍ဒါဝိဒ်နှင့်သူ၏လူများစားစရာဖို့ဂျုံဆန်းမှုယောဆန်းမုံညက်ပေါပေါမျိုးပဲမျိုးပြားရီနုဒန်းတူဒိန်ခဲနေတကွာအိယံလင်ပန်းမြေခွက်များကိုဆောင်ခဲ့ကြ၏